အခုဒီနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတဲ့ AAPP ကနေပြီးတော့မှ The Flow of Injustice ဆိုတဲ့နာမည်နဲ့အစဉ်ခံစာတစ်ခုအခုလောလောလတ်လတ်ထုတ်ပြန်လိုက်တာတွေ့ပါတယ်ဆိုတော့ဒီအစဉ်ခံစာကအဓိကဘယ်လိုအချက်တွေကိုထောက်ပြထားတာပါလဲရှင့်
အဓိကတော့အခုလက်ရှိဒီအကျန်းဖက်ဆေးဥစုအနာသိမ်းပြီးနောက်ပိုင်းပေါ့နော်ကျွန်တော်တို့ဒီအချင်းထောင်အခြေအနေတွေကိုကျွန်တော်တို့တောက်လျှောက်အဆက်မပြတ်ကျွန်တော်တို့လေ့လာခဲ့တယ်နောက်အချင်းထောင်တွေကလွတ်လာတဲ့နိုင်ငံချင်းသားဟောင်းအနေနဲ့ဆက်သွယ်ပြီးတော့ထောင်အခြေအနေတွေကိုကျွန်တော်တို့ဟိုစုံလမ်းမေးမြန်းတာတွေရှိတယ်နောက်တချို့မိသားစုဝင်တွေတချို့တော့ဒီနိုင်ငံချင်းသားကိစ္စတွေကိုကူညီပေးနေတယ်ဒီ DK8 လုပ်ပေးနေတဲ့အဖွဲ့တွေဒါမျိုးနဲ့ကျွန်တော်ချိတ်ဆက်ပြီးတော့သူတို့ရေရှည်ရတဲ့ information အနေနဲ့ရင်းချက်လက်တွေနဲ့ကျွန်တော်တို့အခုဒီအစီအစဉ်ခံစာကိုထုတ်ပြန်တာအဲ့တော့အစီအစဉ်ခံစာအဓိကဒီလက်ရှိဒီအချင်းထောင်တွေရဲ့အခြေအနေအချင်းထောင်တွေထဲမှာရှိနေတဲ့နိုင်ငံချင်းသားတွေရဲ့အခြေအနေတွေကိုကျွန်တော်တို့အဓိကထုတ်ပြန်ပေးရတာဖြစ်ပါတယ်လို့
ဒီအစီအစဉ်ခံစာထုတ်ပြန်ထားတဲ့ဒီထုတ်ပြန်ချက်ကိုကျွန်မတွေ့တဲ့နေရာမှာပြောထားတာတကူသတိထားမိပါတယ်ဒီနေ့ခေတ်ကာလမှာကြုံတွေ့နေရတဲ့အခြေအနေကအရင်အစစ်ဆက်ကြုံတွေ့ခဲ့ရတာတွေချက်ကြည့်မယ်ဆိုရင်အဆိုးဆုံးအခြေအနေဆိုပြီးတော့ပြောထားတာကိုတွေ့ရပါတယ်။ဘာကြောင့်အဲ့ဒါလိုအဆိုးဆုံးအခြေအနေလို့ပြောနိုင်တာပါလဲရှင့်
။ကျွန်တော်တို့ဒီနာဝတ္တနာအဖလက်ထက်တီမှာဒီဆေးဥစုကိုဟိုစန့်ကျင်တဲ့ကြောင့်ဖန်ဆီးခံတယ်။ဖန်ဆီးခံစစ်ကြောရေးကိုရောက်တယ်ပေါ့နော်။အဲ့စစ်ကြောရေးရောက်တဲ့အခါမှာကျွန်တော်တို့ဒီပုံစံမျိုးစုံနဲ့နှိမ့်ပန်းနှိမ့်ချက်မှုကိုခံကြရတယ်။နှိမ့်ပန်းနှိမ့်ချက်မှုမခံရတဲ့နိုင်ငံကျနာဆိုတာမရှိသလောက်ပဲပေါ့နော်။နောက်ဆုံးကျွန်တော်တို့ရဲ့ထွက်ပေါက်ကထောင်အမြန်ဆုံးပို့ဖို့ဖြစ်တယ်။ထောင်ကိုရောက်ပြီဆိုတော့ねကျွန်တော်တို့ကကျွန်တော်တို့နှိမ့်ပန်းနှိမ့်ချက်မှုတန်ပြီးလွတ်ပြီကျွန်တော်တို့အတက်တော့မတည်တော့ဘူးဆိုတဲ့ဟာနဲ့ကျွန်တော်ထောင်ကိုပို့ပြီဆိုရင်ကျွန်တော်ကပျော်သွားတယ်ပေါ့ဒါပေမဲ့အခုခေတ်ကျတော့ထောင်ပို့ရအောင်မှာထောင်နဲ့ရောက်ပြီးရအောင်မှာဒီလိုမျိုးကျွန်တော်တို့ဟိုဘာတော့အတက်မတည်တော့ဘူးဆိုတာမျိုးကိုတွေးလို့မရတော့တဲ့အခြေအနေဖြစ်သွားတယ်ထောင်နဲ့ကနေထုတ်ပြီးတော့အပြင်ကိုခေါ်ထုတ်ပြီးတော့တက်ပြစ်တယ်ဆိုတဲ့ကိစ္စတွေကအခုနောက်ပိုင်းမှာတော်တော်များများကြားလာတယ်နောက်တစ်ခုကဒီထောင်နဲ့ရောက်သွားပြီးတဲ့အခါကျွန်တော်တို့ကဒီထောင်ချပြီဆိုတာနဲ့ကျွန်တော်တို့ကဒီမိသားစုနဲ့ထောင်တာတွေ့ပြီးရတယ်အခုကဒီအာသိမ့်ရဲ့နောက်ပိုင်းမှာကျွန်တော်မိသားစုဝင်တွေနဲ့ထောင်ဝင်စာတွေ့ခြင်းဆိုတာယနေ့ချိန်ကြီးမရဘူးနော်ပြီးရခါကျတော့ထောင်နေတဲ့မှာရည်ရွယ်ချက်ရှိရှိနဲ့ကိုဒီစေအစုကဒီမနေချင်းသားတွေကိုညှိနှိုင်းချက်နေတဲ့ကိစ္စတွေကပုံစံမျိုးလိုနဲ့ကြားမရဘူးဒါကြောင့်မို့ကျွန်တော်တို့ကဒီအရင်ဆုံးကအခြေအနေနဲ့ဘာမှမဆိုင်ဘူးအဲလက်ရှိဒီမောင်းလန်အင်ဆောင်နဲ့စေအစုဒီအချင်းထောင်တွေကအရင်ထက်အများကြီးပိုဆိုးရယ်ဆိုတာကိုကျွန်တော်တို့ဒီထဲမှာ highlight လုပ်ပြီးထောက်ပြထားတာဖြစ်ပါတယ်။
အဲ့တော့ဒီလိုဆိုးဝါးနေတဲ့အခြေအနေတွေရပ်တန့်ဖို့အတွက်အခုချိန်မှာဘယ်လောက်ထိအရေးကြီးနေပါလဲ။ဘာတွေလှုပ်တင်တယ်လဲ။ဒီအစဉ်ခံစာထဲမှာတော့ဘာတွေနဲ့အကြံပြုတိုက်တွန်းထားပါလဲရှင့
်။ဟုတ်ကျွန်တော်တို့အစဉ်ခံစာမှာတော့ကျွန်တော်တို့အကြံပြုတိုက်တွန်းချက်၄ခုထည့်ထားပါတယ်ပေါ့နော်။အဓိကတော့ဒီကုလသမဂ္ဂရဲ့နိုင်ငံတကာအဝန်ကြီးရဲ့နောက်အာဆီယံအဝန်ကြီးရဲ့ကိုကျွန်တော်တို့နိုင်ငံကြီးတွေလှုပ်ပေးဖို့ကျွန်တော်တို့ရင်းရင်းနဲ့ဒီနိုင်ငံတကာရေးအတွက်ကိုအများဆုံးအကောင့်တွေဖော်ပြီးဖို့ဆိုတဲ့ဟာမျိုးတွေနောက်ကျွန်တော်တို့ဒီထောင်ကလွတ်လာပြီးတာတောင်မှလွတ်လွတ်လပ်လပ်နေခွင့်မရတဲ့အနေအထားမျိုးတွေအများအားဆောင့်ကြည့်ခံရတဲ့အနေအထားမျိုးတွေနဲ့စိတ်ချရတဲ့အခါမှာဒီငယ်ချက်တွေကိုထွက်ပြေးတင်းချောင်ရတယ်။ဒီလိုလူတွေရဲ့ဒီ social welfare နဲ့ပတ်သက်တဲ့ကိစ္စတွေ psycho social support တွေဒါတွေကိုနိုင်ငံကအဝင်းဝိုင်းအနေနဲ့အကူအညီပေးဖို့ဆိုတာမျိုးတွေကျွန်တော်တို့အချိန်ခံရမှာဖြစ်သွားပါတယ်။နောက်တစ်ခုကတော့ဒါကတော့အချိန်ခံရမှာတော့မပါပါဘူး။ကျွန်တော်အနေနဲ့အဓိကပြောချင်တာကဒီဆေးအဆုမရှိမှသာလျှင်ကျွန်တော်တို့ပြည်သူတွေနိုင်ငံရေးကျန်းသားတွေအားလုံးဟာဒီပြည်မနေဆက်မှုဒဏ်တွေမတရားချုပ်ချယ်မတရားဖိနှိပ်တဲ့ဒဏ်တွေကိုတွံ့မြောက်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုအောင်မြင်ဖို့အတွက်ကြားရအခန့်ကဏ္ဍအနေနဲ့ရတဲ့နည်းနဲ့ပုံပုံထိရောက်တဲ့နည်းလမ်းတွေနဲ့အောင်းကူညီဆောင်ရွက်ပေးကြဖို့ကျွန်တော်ကဟိုတောင်းဆိုလိုပါတော့ဗောနော်။